မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကအာဏာသိမ်းယူခဲ့တဲ့စစ်ကောင်စီဘက်က EMP ပါတီရဲ့တောင်းဆိုချက်တွေကိုမလုံဆောင်ခဲ့တာကြောင့်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်သွားတော့မယ်လို့ရခိုင်မျိုးသားပါတီ EMP ကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းပြည်စုံကိုကိုငင်းချမ်းကပြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်မျိုးသားပါတီ EMP ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တဲ့ဒေါ်အေးနုစိန်ဟာအာဏာသိမ်းစစ်ကောင်စီရဲ့အဖွဲ့ဝင်တဦးဖြစ်ပါဝင်ခဲ့ပါတယ်။လက်ရှိမှာတော့ပါတီရဲ့တောင်းဆိုချက်တွေကိုစစ်ကောင်စီဘက်ကမလုံဆောင်ပေးတာကြောင့်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတာတွေကိုရခိုင်မျိုးသားပါတီအနေနဲ့ရပ်တန့်သွားမယ်လို့ပါတီဥက္ကဋ္ဌဦးတာထွန်းလှက VOE ကိုပြောပါဗျ။အဲ
ကျွန်တော်တို့ဒီဆက်ဆက်ဆောင်ရွက်နေနေဆိုတော့ဟိုပုံစံမျိုးလေးကျွန်တော်တို့ဟိုလုံဆောင်လို့ရခဲ့တဲ့အချိန်လေးမရှိဘူး။အဲဒါကြောင့်ဒေါ်အေးနုစင်ပါဝါမွန်းနဲ့ပတ်သက်ပြီးပါတီကဆက်ဆက်ဆောင်ရွက်ဖို့တော့ဟိုလုံဆောင်ခဲ့တဲ့ကိစ္စတွေကိုတော်လို့ဒီမှာအဲ့ဒါကြောင့်ဒီနေ့ဟိုမှာသင်ပါတဲ့ဘိုးအလုံးမှုဆုံးအစည်းအဝေးကဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီနဲ့ဆက်ဆက်ဆောင်ရွက်မှုတွေကိုဟိုရန်နာဖို့အတွက်တပတ်တာပက်ချက်ပေးတာဖြစ်တယ
်။ရခိုင်မျိုးသားပါတီဟာရခိုင်လူထုထောက်ခံမှုအများဆုံးရရှိထားတဲ့ပါတီတစ်ခုလည်းဖြစ်တယ်လို့ရခိုင်ပြည်သူလူထုအကျိုးစီးပွားနဲ့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကိုရခိုင်မျိုးသားပါတီကဦးဆောင်ပြီးဖွဲ့စည်းဖို့တောင်းဆိုခဲ့တာကိုစစ်ကောင်စီဘက်ကမလုံဆောင်ပေးတာကြောင့်အခုလိုဆက်ဆက်ဆောင်ရွက်နေတာတွေကိုရပ်တန့်ဖို့လှုံ့ဆော်ရတာဖြစ်တယ်လို့ဦးတာထွန်းလာကပြောပါတယ
်။ရခိုင်ပြည်နယ်အစိုးရကိုဦးဆောင်ဖွဲ့စည်းဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ်။အခုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုလည်းကျွန်တော်တို့ဟိုဦးဆောင်ပြီးကျွန်တော်တို့ဒီရခိုင်လူမျိုးနဲ့ရခိုင်ပြည်နယ်အကျိုးစီးပွားအတွက်ကျွန်တော်တို့ဟိုလှုံ့ဆော်ဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ်
။အာဏာသိမ်းစစ်ကောင်စီကခန့်အပ်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်ယာဒူးကိုရခိုင်မျိုးသားပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တဲ့ဒေါ်အေးနုစိန်ကလက်ခံခဲ့ပြီးတဲ့နောက်ပိုင်းရခိုင်လူထုကြားဝေဖန်မှုတွေလည်းရှိခဲ့တယ်လို့ပါတီတွင်းနှုတ်ထွက်တာတွေလည်းရှိခဲ့ပါတယ်။လက်ရှိမှာတော့ရခိုင်မျိုးသားပါတီအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတာတွေကိုရပ်တန့်မဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်ရဲ့လေးလာသုံးသက်သူကိုထွန်းကြည်ကအခုလိုပြောပါဗျာ
။ကျင်းသွားခဲ့တဲ့စစ်ကောင်စီကလည်းဒီလူထုဆန္ဒပြပွဲတွေနောက်ပြီးတော့ဒီဟောလူထုလှောက်ဆမ်းမှုတွေမှာဒီတုံ့ပြန်လဲတုံ့ပြန်ခဲ့တဲ့အတန်းဖက်လောက်ရတဲ့အကုံလုံးဟာလဲ AMP ပါတီမှာလဲတာဝန်ရှိတယ်ဆိုတာကိုသူတို့ဝါခံရလိမ့်မယ်ဒါကတော့အရှိတရားဖြစ်တယ
်လက်ရှိအချိန်မှာရခိုင်မျိုးသားပါတီကဒေါ်အေးနုစိန်နဲ့အရင်အစိုးရလက်ထက်ကရခိုင်တိုင်းဒေသရေးရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးစော်အေးမောင်တို့ကအာဏာသိမ်းစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတာပါရခိုင်မျိုးသားပါတီအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းနေသူတွေဟာသူတို့ဆန္ဒသဘောအလျောက်ပူးပေါင်းနေသူတွေဖြစ်ပြီးပါတီကထုတ်မထုတ်ဆိုတာကိုတော့ဘ ഹു ကော်မတီအစည်းအဝေးခေါ်ယူပြီးဆုံးဖြတ်ရမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလှကပြောပါရခင်ဗျာ
ရခိုင်မျိုးသားပါတီကစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာရပ်တော့မယ်ဆိုတဲ့အကြောင်းပြောသွားခဲ့တာပါ